တော်တာရှင်များမင်္ဂလာပါခင်ဗျာဒီတစ်ပတ်မှာတင်ဆက်မှာကတော့တိုင်းပြည်ရဲ့စိုက်ပျိုးရေးကဏ္ဍတိုးတက်ရေးအတွက်လေယာဘန်ကိုမဖြစ်မနေအဆင့်မြင့်တင်ဖို့နဲ့ဘန်ရဲ့မူဝါဒတွေကိုပြုပြင်ပြောင်းလဲဖို့လိုအပ်နေပြီဆိုတဲ့အကြောင်းပဲဖြစ်ပါတယ်ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဒီနှစ်မိုးစဘာရာသီမှာသက်ဆိုင်ရာဝန်ကြီးဌာနအနေနဲ့စိုက်ပျိုးစိတ်ချင်းငွေထုတ်ချင်းနဲ့ပတ်သက်ပြီးတတ်မှတ်စည်းမျဉ်းတွေအတိုင်းတင်းတင်းကြပ်ကြပ်ကင်တွယ်နေတယ်ဒီနေရာမှာဘေးထွက်ဆိုးကျိုးတွေဖြစ်လာပြီးတောင်သူတော်တော်များများချင်းငွေမရပဲအခက်ခဲကြုံနေရတယ်။ဒါကြောင့်ကိုတိုင်းပြည်ကတောင်သူလယ်သမားတွေရဲ့လက်တွေ့ဘဝနဲ့အံဝင်မဲ့ချင်းွေစနစ်မျိုးကိုပုံဖော်တင်နေဆိုပြီးတင်ပြခဲ့ပါတယ်။ဒီတစ်ပတ်မှာတော့လေယာဘန်ကိုလက်ရှိအနေထားတက်ပို့ပြီးအင်အားတောင့်တင်းလောက်အောင်လှုပ်ဖို့လိုနေပြီဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်။လေယာဘန်ကိုအဆင့်မြင့်တင်ဖို့လိုပြီလို့ဘာဖြစ်လို့ပြောရတာလဲဆိုတော့လက်ရှိအနေထားကနေအဆင့်မြင့်မလာရင်လေယာကန်နာကိုဆွဲတင်ဖို့လုပ်ရင်းနဲ့တူပါဒုက္ခတွင်နဲ့နှစ်သွားနိုင်တဲ့အနေအထားကြောင့်ဖြစ်ပါတယ်။ဇူလိုင်28ရက်နေ့ကအမျိုးသားလွှတ်တော်မှာစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးဒေါက်တာအောင်သူရဲ့ပြောကြားချက်အရလေယာဘန်အနေနဲ့လွန်ခဲ့တဲ့3-4နှစ်လောက်ကစပြီးချင်းငွေတွေဆုံးရှုံးမှုများလာပါတယ်။2015-2016ဘဏ္ဍာနှစ်မှာတော့ကျပ်ငွေ7ဘီလီယံကျော်အရှုံးပေါ်ခဲ့တယ်လို့ပါပါတယ်။ဒီလိုဆုံးရှုံးမှုတွေရှိနေုံမျှမကပဲလက်ရှိမိုးစဘာချင်းငွေကိုတိုးပေးဖို့ဆိုပြီးဘိုးဘန်စီကနေကျငွေဘီလီယံ900ချိလိုက်ရသေးတယ်ဆိုတာတော်ဒရှင်များမှတ်မိကြအောင်ပဲတင်ပါတယ်ဆိုတော့လေယာဘန်ရဲ့ဘန်နာရေးအင်အားကအဆုံးရှုံးမရှိအောင်တော်တော်သတိထားပြီးလုပ်နေရတဲ့အနေအထားလို့ရေပုံရကောက်ချက်ချနိုင်ပါတယ်ဒါကြောင့်ပဲလက်ရှိမိုးစဘာချင်းငွေကိုတော်တော်ကိုတိတိကျကျတင်းတင်းကျပ်ကျပ်ကင်တွယ်နေတာဖြစ်နိုင်ပါတယ်ဒီနေရာမှာမြမလေယာဖွံ့ဖြိုးရေးဘန်ရဲ့အနေအထားကိုအနည်းငယ်ပြောပြလိုပါတယ်လေယာဘန်ကိုစတင်တည်ထောင်တာတက်တန်း63နှစ်ရှိပါပြီ1990ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့မြမလန်ရဖွံ့ဖြိုးရေးဘဏ်ဥပဒေအရဘဏ်ရဲ့ရည်ရွယ်ချက်ကစိုက်ပျိုးရေးအပြင်ကျေးလက်ဒေသကိုအခြေပြုတဲ့စီးပွားရေးလုပ်ငန်းအားလုံးရဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ပေးဖို့ဖြစ်ပါတယ်။ဒါပေမဲ့လက်ရှိအချိန်ထိစိုက်ပျိုးရေးတစ်ခုတည်းကိုတောင်အင်ပြည့်အားပြည့်မလုပ်ပေးနိုင်သေးပါဘူး။လက်ရှိမိုးစဘာရာသီမှာထုတ်ချိမဲ့ချင်းငွေကျပ်ဘီလီယံပေါင်း1900ကျော်ကလွန်ခဲ့တဲ့10နှစ်နဲ့ရှင်ရင်အစပေါင်း40လောက်များလာတာမှန်ပါတယ်။ဒါပေမဲ့ငွေကြေးပေါင်းပေါင်းမှုနှုန်းအထွေထွေလေယာလုပ်ငန်းခွင်စည်းမြင့်တက်လာမှုတွေကြောင့်အမှန်တကယ်လိုအပ်ချက်နဲ့တော်တော်ကြီးကိုအလံမွေးกว่าနေစေဖြစ်ပါတယ်။နောက်ပြီးတော့လေယာဘန်ကိုတိုင်ကလည်းအရင်းအနှီးလိုအပ်ချက်အတွက်မြမစီးပွားရေးဘန်ကိုမိခိုနေရတာပါ။လေယာဘန်ရဲ့လုပ်ငန်းစဉ်ဆိုတာကလည်းအတိုးတက်တာတဲ့ဈေးကနေချင်းငွေယူအမျက်နဲ့နဲ့တင်ပြီးပိုက်ဆံပြန်ချီးတဲ့အတိုးပေးစားတဲ့သဘောလောက်ပဲဖြစ်နေပါတယ်။ပြောရရင်ဘန်တက်တန်း63နှစ်အတွင်းမှာဘန်လုပ်ငန်းကဘာမှဟုတ်တိပတ်တိတိုးတက်မှုမရှိတဲ့အနေအထားပါ။ဒါပေမဲ့တစ်ဖက်မှာတော့တိုင်းပြည်ရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းနယ်ပယ်ဟာအရင်းအနှီးလိုအပ်ချက်အလွန်ကြီးမြင့်နေပါတယ်။တောင်သူလယ်သမားတွေတွေ့ကြုံနေရတဲ့အခက်အခဲတွေကနံပါတ်1အကြီးမားဆုံးအခက်အခဲဟာအရင်းအနှီးမလုံလောက်တာဖြစ်ပါတယ်။အရင်းအနှီးလိုအပ်ချက်ကလည်းတစ်နှစ်တက်တစ်နှစ်ပိုပြီးမြင့်တက်နေတယ်လို့အရင်းအနှီးပံ့ပိုးပေးနေတာကလည်းလက်ရှိအနေအထားမှာလေယာဘန်တစ်ခုတည်းပဲရှိပါသေးတယ်။ဒီတော့ဒီနေရာမှာအကြံပေးလိုတာကလေယာဖွံ့ဖြိုးရေးဘဏ်ကိုအဆင့်မြင့်တင်ဖို့နဲ့ဘဏ်ရဲ့မူဝါဒတွေကိုအပြောင်းလဲလုပ်ဖို့လိုပါတယ်။ဘဏ်ကိုဘလို့အဆင့်မြင့်နေကြမလဲဆိုတာကိုတော့ဒီနေရာမှာဘဏ္ဍာရေးနည်းပညာဆိုင်ရာသဘောတရားများကိုမဆွေးနွေးလိုပါဘူး။တခုပြောလိုတာကတော့1990မြမလေယာဖွံ့ဖြိုးရေးဘဏ်ဥပဒေအရဘဏ်ရဲ့အမြတ် 85 ရာခိုင်နှုန်းကိုအစိုးရစီကိုပြန်ပြီးပေးသွင်းနေရပါတယ်။ဒီတော့လေသမားတွေကိုချင်းငွေပေးပြီးရတဲ့အမြတ်ရဲ့25ရာခိုင်နှုန်းကပဲဘဏ်အတွက်ကျန်နေပါတယ်။လေယာဘန်အနေနဲ့ကိုပိုင်ဘန်နာရေးအင်အားတောင့်တင်းမလာတဲ့အကြောင်းရင်းထဲမှာဒီအချက်ကလည်းအဓိကဖြစ်ပါပါတယ်။ဒါကြောင့်ပြောလိုတာကလေယာဘန်ကိုမြမစီးပွားရေးဘန်စီကနေချင်းငွေယူပြီးတဆင့်ကငွေပြန်ချီးတဲ့အပေါင်းဆိုင်သားသားအဖွဲ့အစည်းအဆင့်ကနေစိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်ပြီးဘန်လုပ်ငန်းဝန်ဆောင်မှုတွေကိုကြံကြံပြန့်ပြန့်လုပ်ကင်နိုင်တဲ့အဆင့်အထိမြင့်တင်ဖို့လိုပါတယ်။မဟုတ်ရင်တော့ဘန်ကလည်းတဖြည်းဖြည်းနဲ့ဖွက်ချက်ဖြစ်လာလေယာကဏ္ဍကလည်းတနှစ်တက်တနှစ်ဖုတ်လိုက်ဖြစ်လာနဲ့မွေပါလဲဆုံးသားလဲဆုံးအဖြစ်မျိုးကြုံသွားနိုင်မှာကြောင်းသက်ဆိုင်ရာဌာနများသို့အကြံပြုတင်ပြလိုက်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ